စိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာကြာသပတေးနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ရသေးတော်မြို့နယ်မေယူမြကန်တျောက်ပြစ်ခတ်မှုတွေလက်ဖြစ်ခဲ့ပြီးရွာသားတချို့ဒဏ်ရာရခဲ့သလိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတွေကတော့3000ကျော်နေပါပြီ။ဒီအကြောင်း VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီရင်းမှနေတဲ့ရခိုင်မြောက်ပိုင်းကအင်ကြောက်တော့နေရှင်းပြနေကပလောဝမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်ရဲ့အဖွဲ့တို့မနေ့ကတိုက်ပွဲအကျဉ်းထိုင်ဖြစ်ပေါ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုထာကပြောပါတယ
်အစိုးရအလိုက်ချာနေနေမှာဒီအမ်းမျိုးနယ်ကဒီဂလိုင်းကြီးရဲ့အစိုးရဒီ1ကီလိုမီတာခွေလောက်အကွာမှာလည်းပဲတိုက်ပွဲဖြစ်လာရှိတယ်နောက်ပြီးလို့ရှိရင်ပလောဝမြို့နယ်မိဆောင်တရားအနီးမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့ဖြစ်တာရှိတယ်နောက်တစ်ခုကတော့ဒီတောအတို့မျိုးနဲ့ကလဒရာမြေဝမ်းမကြရဒီအဲ့မှာတောင်နှမ်းမှာလည်းပဲဒီတိုက်ပွဲအပြင်းထန်ဖြစ်တ
ယ်။ရတိတော်မျိုးနဲ့မယူမြေအတွင်းမှာလေမယူမြေရဲ့အရှိတ်ကမ်းမှာရှိတဲ့ကျေးရွာတွေကိုပိတ်ခတ်မှုတွေရှိခဲ့တယ်လို့ဒေတာခင်တွေကပြောပါတယ်။အဲ့ဒီပိတ်ခတ်မှုဟာစစ်တွေကနေမယူမြေတိုင်းနောက်ဖက်ကိုတက်လာတဲ့တပ်မတော်ယူရင်ကမနေ့ကညနေ6နာရီကျော်လောက်မှာလက်နက်ကြီးလက်တမ်းတွေနဲ့ပိတ်ခတ်ခဲ့တာကြောင့်ဒဏ်ရာရသူတွေရှိတယ်လို့ဒေတာခင်တွေထွက်ပြေးနေကြရတယ်လို့ညောင်ပင်လာဒေတာခင်တို့ကဆွဆွေးပြောဆိုပါတယ
်။တပ်မတော်ပြင်ပေါ်စီဒီမြစ်ဟာဒီစစ်တွေကနေပြီးတော့တောက်လျှောက်တက်လာပြီးတော့တတိတော်ငါသုံးလျှောက်တိုင်းအောက်မှာခဏနေပြီးတော့မှတက်ပြီးတော့မြစ်နေကျော်တိုင်းစီမြောက်ဘက်ကိုတက်လာပြီးတော့မှစီစီ၆ဝအရောက်ကတက်ပြီးတော့လမ်းတကြီးရောလမ်းတော်ကြီးရောကပ်စင်းနဲ့တွေ့ရောသုံးပြီးဆက်ဆက်ခိုက်ပြီးတော့လာပါတယ်ငါတို့ဒီမှာကျွန်တော်တို့ကလည်းကြောက်လန့်ပြီးတော့ကိုယ်တို့အသက်အိုးဝင်လူတွေနေရာမှာပုံကိုပြီးနေကြပါတယ်ဒါနဲ့သူတို့ဖြစ်တဲ့ကြည့်တွေဟာဒီမြူးမြကျော်ရဲ့အရှိပါရော်ရီရောအနောက်ဘက်မှာရှိတဲ့ရော်ရီရောအကုန်လုံးကိုစစ်မှန်ခဲ့ပါတယ်အဲဒီမှာဒီလိုပြစ်ခတ်တာကြောင့်ဒီလက်ရော်တွေမှာစစ်တပ်ကလာသူတွေနဲ့ရှိတယ်လို့သိရပါတယ်ခင်ဗျအ
ဲ့ဒီပြေခါမှုကြောင့်မယူမြင့်ရဲ့အရှိတ်ကမ်းမှာရှိတဲ့ရေကုန်းကြီးရွာကမျိုးသမီးနှစ်ဦးနဲ့ဆောက်ခတ်ကြီးရွာကမျိုးသမီးတဦးတန်ရာရရှိခဲ့တယ်လို့ဆောက်ခတ်ကြီးရွာကဦးမောင်ဘူးကပြောပါတယ
်ကြီးရွာကလည်းမရောက်ရတယ်မရောက်ရတော့ကကြီးရွာကမဟုတ်ဘူးဒီစစ်တပ်ကလည်းစစ်မှန်မလာနေတာနော်ဟောတိုင်းဘောရအဲ့အဖေါ်ကြီးတောင်ရခက်တက်ကမတန်ရတယ်ဘူးတို့လေးဖေးကိုပြောတော့အ
ဲ့ဒီတိခါမှုဟာတပ်မတော်ရည်ရင်ကပြည်တာဖြစ်တယ်လို့ဒေတာခင်တွေကဆွဆွေးပြောဆိုကြပါမယ်တပ်မတော်ဖက်ကတော့မနေ့ကရှင်းပြနေပလောဝဖက်မှာတာတိုက်ပွဲတွေရှိပြီးမယူမြေကန်ရရွာတွေကိုသူတို့ပြည်တာမဟုတ်ဘူးလို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နေစားရေးအဝန်ကြီးဗိုလ်မှူးကြီးမင်းတန်းကပြောပါတယ
်တက်တော့ပြည်ပါကွာတက်ကအဲ့လားလေးမှတော့မရှိဘူးဟုတ်ပါဘူးတပ်မတော်ရည်ရင်အဲ့လားဝန်ကြီးတယ်ပြဘူးဟာတို့ဒီလူတွေဘဝတည်းကတနက်ကမဟုတ်ပြင်းနဲ့အဲ့ဒီစီစီလာနေတော့ခိုင်လေးရတဲ့ပုံမရောက်ဘူးစီစံမင်းမယုံရင်ငါပြစ်ပြရမယ်လေ400မှမင်းရတဲ့ ठी ုံရှိနေရမလို့ကတော့တော့သူတို့တိုက်နေတာပဲအဲ့ဒီဒီပဲလိုက်တိုက်တာ
စီရင်တင်းမှနေတဲ့ရခိုင်နောက်ပိုင်းမှာနှစ်ဖက်ချိတ်ခတ်မှုတွေဖြစ်ပေါ်ပြီးရသားတေဆုံတန်ရာရရှိသူတွေဟာလည်းတနည်းတစ်ပြည်းပုံမှုများပြလာနေပါတယ်ဒီကမ္ဘာ့ကြောင်ရသားတဲ့ထိခိုက်တံရရရှိတိုင်းပါလေတက်နေအေခွေတို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွပြောဆိုနေကြတာလည်းဖြစ်ပါတယ်တိကျတဲ့ရပိုင်းတွေကလည်းရတိတော်မျိုးနယ်ဘက်မှာအေခွေနဲ့ဆွေရတပ်တို့တိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရတိတော်မျိုးပေါ်နဲ့တခြားဘေးလက်ရာကျေးရွာတွေကိုထွက်ပြေးလာကြတယ်စစ်ဘေးဒုက္ခတွေ3000ကျော်လောက်ရှိတယ်လို့ရတိတော်မျိုးနယ်မျိုးသားလက်တော်မှဦးခင်မောင်လာကပြောပါတယ
်အေဆက်ဆံတယ်မှာလည်းကြည့်နေတော့အင်ဂျီမှာစားနေကြတယ်တို့အင်တော်ဆိုတလာငါးပေါင်းတပင်းရှင်းတို့ဒီကြီးစားတာရှိမတတ်နေလူကြီးကြတော့ဒုက္ခပင်စမှာအနေဒီခွန်ကြောင်းဥမာနေရတဲ့ဆွေမျိုးအင်ဒီမှာဆက်နေရတာရှိတယ်မျိုးပေါ်မှာတော့တစ်ပေါင်းဝင်ကြလို့ရှိတယ်နေမှာဆိုရင်ဘလုံးတို့မောက်ကြောင်လေးပေါင်းလို့ရှိတယ်မနေဒီတပည့်တွင်ပြင်းနေဆိုရင်ဒီတပည့်တွင်မှာဆိုရင်လေးဆောင်ကတော့တိုးသွားတာ
စီရင်တင်မှနေတဲ့ခိုင်နောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းပြနေပလောဝမြို့နယ်တို့ကိုပြည်ထရေးရပိုင်းကအင်တာနက်ဖြတ်တောက်ထားတာကြောင့်တိုက်ပွဲတွေဆက်လက်ကျင်းထန်လာနေပြီးဒေသခံတွေပို့ပြီးတော့ဒုက္ခရောက်နေတယ်လို့နိုင်ငံရေးလေးလာတုံးတက်သူတွေကပြောဆိုကြပါတယ်ခင်ဗျာ